အနာသိစစ်ကောင်စီဟာတိုင်းပြည်တစ်ခုလုံးကိုထိန်းချုပ်နိုင်ခြင်းမရှိသေးဘဲပြည်သူ့ကာကွယ်တပ်တွေနဲ့မဟာမိတ်တိုင်းဒေသလက်နက်ကိုင်တွေဟာခြေလက်ဒေသအတော်များများကိုထိန်းချုပ်ထားနိုင်တယ်လို့ NUG ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရရဲ့ယာယီသမ္မတဒူဝါလက်ရှိလာကပြောလိုက်ပါတယ်။ NUG အစိုးရဖွဲ့စည်းမှုတနှစ်မြောက်နေ့အဖြစ်နိုင်ငံတော်ခြေပြမိကုန်းထဲမှာအခုလိုထည့်သွင်းပြောဆိုသွားတာပါ
။ Generation Z တို့ရဲ့ငင်းချမ်းစွာဆန္ဒပြလှုပ်ရှားမှုနဲ့ပြည်သူ့ဝန်ထမ်းများရဲ့ CDM လှုပ်ရှားမှုနဲ့စတင်ခဲ့တဲ့နှွေးဦးတော်လန်ရဲဟာစစ်အာဏာရှင်တွေရဲ့အုပ်ချုပ်ရေးရန်တရားကိုအသက်မဝန်အောင်ရပ်တန့်နိုင်ခဲ့ပါတယ်လူထုရဲ့စန့်ကျင်တော်လှန်မှုကြောင့်စစ်ကောင်စီရဲ့အာဏာသိမ်းမှုဟာမအောင်မြင်ခဲ့သလိုတိုင်းပြည်တစ်ခုလုံးကိုထိန်းချုပ်နိုင်ခြင်းမရှိတာကိုတွေ့ရပါတယ်ယနေ့နေ့တက်ကိုမင်္ဂလာနဲ့အတူပြည်သူလူထုကိုအသိပေးလိုတာက NUG ဥဆောင်တဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့များနဲ့မဟာမိတ်တိုင်းဒလနဲ့ကိုင်များဟာနိုင်ငံကြီးနေရာတော်များများအထူးဖြင့်ကျဲလက်ဒေသများကိုထိန်းချုပ်ထားနိုင်ပြီဖြစ်ပါတယ်မြို့ပြအချို့ကိုလည်းဝိုင်းပတ်စုံမှုထားပြီဖြစ်ပါတယ်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့များနဲ့တိုင်းဒလနဲ့ကိုင်များဟာနေမြေတော်တော်များများမှာလှုပ်ရှားထိန်းချုပ်လာလိုက်တာစစ်ကောင်စီတွင်နဲ့ရင်ဆိုင်ရတဲ့တိုက်ပွဲတော်ရဲ့တိုင်းယေရှုန်တတိအပြည့်နဲ့စင်နွေးနိုင်ကြတာဟာဒေသခံပြည်သူတွေနဲ့ပြည်ပရောက်နိုင်ငံသားတွေရဲ့ထောက်ခံအားပေးမှုတွေနဲ့ထောက်ပံ့ပေးမှုကြောင့်ပဲဖြစ်ပါတယ်။များမကြမီနေမြေတော်တော်များများကိုလွတ်မြောက်နေမြေဖြစ်ဖန်တီးနိုင်တော့မှာဖြစ်ပါတယ်
။ NUG တနှစ်ပြည့်သင်းစာရှင်လင်းပွဲအတွင်းမှာလဲစီပိပခရီကြောင့်လူမှုစည်းဝေးအခက်အခဲဖြစ်နေတဲ့မြန်မာပြည်သူတွေအတွက်နိုင်ငံတကာရဲ့နေဆက်ဖြတ်ကျော်အကူအညီတွေရယူနိုင်ဖို့ဆောင်ရွက်နေတယ်လို့ NUG ပြည်ထောင်စုဝန်ကြီးဒေါက်တာဆဆာကပြောပါတယ်။ NUG အနေနဲ့ကချင်း၊ကရင်၊ကယားပြည်နယ်နဲ့ချင်းပြည်နယ်တွေအတွင်းသက်ဆိုင်ရာတိုင်းဒေသလက်နက်ကိုင်အဖွဲ့အစည်းတွေနဲ့ပူးပေါင်းဆောင်ရွက်မှုတွေရှိနေတာပါ။တနှစ်အတွင်းမှာ PDF တိုင်ရင်ပေါင်း100ကျော်နဲ့ဒေသလိုက်ကာကွယ်အဖွဲ့ပေါင်း300ကျော်ဖွဲ့စည်းနိုင်ခဲ့ပြီလို့ NUG ခေါင်းဆောင်တွေကပြောပါတယ်။လက်ရှိအားဖြင့်တော့ပြည်သူ့ကာကွယ်ရေးတပ်တွေနဲ့မြန်မာစစ်ကောင်စီကြားစကိုင်းတိုင်းနဲ့မကွေးတိုင်းအတွင်းတိုက်ပွဲတွေရှိနေတယ်လို့ကချင်းနဲ့ကရင်ဒေသတွေမှာလည်းဒီဒေသခံတိုင်းရင်းသားတပ်တွေနဲ့ PDF တပ်တွေပူးတွဲပြီးတော့စစ်ကောင်စီတပ်နဲ့စီရေးရာထိတိုက်ဖြစ်နေပါတယ်။2021ခုနှစ်ဖေဖော်ဝါရီလ1ရက်နေ့စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ရွေးကောက်ပွဲနိုင်ရ NLD ပါတီကဥဆောင်ပြီးတော့2020ခုနှစ်ရွေးကောက်ခံအမတ်တွေနဲ့ CRPH ပြောင်းစုလွှတ်တော်ကုစားပြုကော်မတီကိုဖွဲ့စည်းခဲ့တာပါ။အဲဒီနောက်မှာတော့တိုင်းရင်းသားပါတီတွေတိုင်းရင်းသားအစုအဖွဲ့တွေပါတဲ့ NUG ဂျာကာလာအမျိုးသားညီညွတ်ရေးအစုအဖွဲ့ကိုဖွဲ့စည်းခဲ့ပါတယ်။မြန်မာစစ်ကောင်စီဘက်ကတော့ NUG, CRPH နဲ့ PDF ပြည်သူ့ကာကွယ်ရေးတပ်တွေကိုအကြမ်းဖက်အဖွဲ့တွေဖြစ်ကြေညာတက်မှတ်ထားပါတယ်။NUG PDF တွေနဲ့ဆက်ဆက်သူပံပိုးကူညီသူတွေကိုဖမ်းဆီးတာအင်ချမ်းမြေတင်းဆီးတာစသဖြင့်စစ်ကောင်စီဘက်ကပြင်းပြင်းထန်ထန်ကိုနှိပ်ကုပ်နေကြတာပါ CRPH ဘက်ကလည်းမြန်မာစစ်ကောင်စီကိုအကြမ်းဖက်အဖွဲ့စည်းဖြစ်နေကြေညာထားပါတယ်